ဖိလစ်ပိုင်ကောင်ဆောင်ရိုဒရီဂိုဒူရာဒေကမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတောက်ကြနေတာတောင်းပါလိုက်ပါတယ်။မြန်မာနိုင်ငံထဲမှာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်နေပြီဆိုပြီးပြောဆိုခဲ့တာဟာအနောက်နိုင်ငံတွေဘက်ကရိုဟင်ဂျာမွတ်စလင်တွေကိုလက်မခံတဲ့အတွက်မခံကြည့်မခံတာဖြစ်အောင်လှောင်ပြောင်းတဲ့သဘောနဲ့ပြောဆိုခဲ့ရတာဖြစ်တယ်လို့ပြောပါတယ်။လူမျိုးရုံးတပ်ဖြတ်မှုကနေထွက်ပြေးလာကြတယ်ဆိုရယ်ရိုဟင်ဂျာတွေကိုဥရောပနိုင်ငံတွေဘက်ကလက်ခံမယ်ဆိုရင်ဖိလစ်ပိုင်နိုင်ငံဘက်ကလည်းလက်ခံဖို့ဆန္ဒရှိပါတယ်ဆိုပြီးကြီးခဲ့တဲ့တဲ့ဘက်မှာသမ္မတဒူဇာဒေကပြောဆိုခဲ့တာပါ။ဒူရာဒေဟာမြန်မာနိုင်ငံအကြောင်းဘာမှသိမထားဘူးဆိုပြီးတော့မြန်မာအစိုးရပြောခွင့်ရသူကမှတ်ချက်ပေးပါလေမြန်မာပြည်တွင်းရေးကိုသူ့အနေနဲ့ကြားဝင်တာမဟုတ်ဘူးလို့သမ္မတဒူရာဒေကပြန်ပြီးတော့ရှင်းလင်းချက်ထုတ်ပါတယ်ကျွန်တော်ပြောဆိုချက်အတွက်ဒေါအောင်ဆန်းစုကြည်ကိုတောင်းပါမှာပါဒါပေမဲ့ကျွန်တော်ရဲ့ထုတ်ပြန်ချက်ကိုသတိထားကြည့်ရင်လောင်ပြောင်းတဲ့သဘောမျိုးယူထားတာကိုတွေ့ရပါလိမ့်မယ်လို့ဒူရာဒေကသတင်းထောက်တွေကိုဒီကနေ့မှပြောပါတယ်ဖိလစ်ပိုင်နဲ့မြန်မာနိုင်ငံဟာပြည်တွင်းရေးဝန်မဆက်ဖက်ရေးဆိုတဲ့တင်းကြပ်တဲ့မူဝါဒရှိတဲ့အခြေတောင်အာရှနိုင်ငံများအတင်းအာရှန်အဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်နေပါတယ်ဆိုပြီးဆွတ်ဆွဲပြောဆိုနေကြတဲ့အနောက်အင်အားကြီးနိုင်ငံတွေဟာရင်ဂျာအရေးမှကြတော့မဆူစလောက်သာလုတ်ကန်ပြေးတယ်ဆိုပြီးဥရောပနိုင်ငံတွေကိုတူတာသေးကဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်တချို့ထဲမှာပဲဖိလစ်ပိုင်နိုင်ငံဟာအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ဝင်မဟုတ်တော့တဲ့အတွက် ICC ရှေ့နေဘက်ကဖိလစ်ပိုင်နိုင်ငံမှာစုံစမ်းစစ်ဆေးမှုတွေလုပ်လာမယ်ဆိုရင်ဖမ်းပစ်မယ်လို့လည်းတူတာသေးကတောက်ကြနေမှာပဲချင်းချောက်ပြောဆိုလိုက်ပါတယ်